Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ16ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမြတ်ပါပါရှင်တရုတ်နိုင်ငံဟာအချုပ်အခြာနဲ့နယ်မြေပိုင်နက်ကိုမငြိမ်းမငြိမ်းကာကွယ်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကိုပေကျင်းမြို့တော်မှာပြောကြားခဲ့ပါတယ်။အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုတော့အီဂျစ်တရားရုံးတစ်ခုကတေးတံချလိုက်ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့လှေစည်းပြေးဒုက္ခသည်တွေရေဆိုးရင်ပူပန်နေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါပြီ
။ We remain deeply concerned about the urgent situation faced by thousands of Rohingya and Bangladeshi migrants at sea.
American နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရတဦးဖြစ်တဲ့ Jeff Red ပါရှင်မကြခင်မှာပြည်စုံကိုနားဆင်ချရပါမယ်။ဒီနောက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုရဲ့စီယုတ်ရေးခီးစဉ်ဖျက်သိမ်းလိုက်တဲ့အကြောင်းမီဒီယာလွတ်လပ်ခွင့်အတွက်ငြိမ်းချမ်းစွာဆုတောင်းခဲ့သူတဦးအမှုဖွင့်ခံရတဲ့အခြေအနေတွေကိုလည်းနားဆင်ချရဖို့ရှိပါတယ်။ဒါရီမတိုင်ငယ်ခုရင်စုံတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင
်။တရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာနဲ့နယ်မြေပိုင်နက်ကိုကာကွယ်ဖို့အတွက်ချထားတဲ့တန်တိတ်ထံကမရင်မရင်ခိုင်မြဲလှတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ဟီကဘေကျင်းမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကိုပြောကြားခဲ့ပါတယ်။နိုင်ငံသားဝန်ကြီးနှစ်ယောက်ဒီကနေ့စနေနေ့တွေ့ဆုံခဲ့အပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီနဲ့ဝန်ကြီးဝန်ဟီတို့ကြားမှာကုန်သွယ်ရေးမြောက်ကိုရီးယားရေးအပြင်တောင်တရုတ်ပင်လယ်ထဲပိုင်နဲ့အငင်းပွားမှုကြောင့်ရှိနေတဲ့တင်းမာမှုတွေစတဲ့အကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကကျွန်းဖော်နေတဲ့နှုံးနဲ့အတိုင်းအတာအပေါ်အမေရိကန်ကစိုးရိမ်နေလို့ဝန်ကြီးကယ်ရီကပြောကြားခဲ့ပြီးတော့ရေပိုင်နဲ့အငင်းပွားနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်မဖြစ်မနေလိုက်နာတဲ့ကိစ္စတွေကိုအာဆီယံနိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်တရုတ်ကိုတိုက်တွန်းခဲ့ပါတယ်။ပိုင်နဲ့အငင်းပွားနေတဲ့ရေထဲမှာတရုတ်ကသူတို့ပိုင်နယ်မြေအဖြစ်ပြောနိုင်ဖို့အတွက်ကျွန်းသေးလေးတွေဖြစ်အောင်မြေဖို့နေတာလို့အမေရိကန်နဲ့အာဆီယံနိုင်ငံအများစုကတန်တရားရှိနေကြပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးကတော့တရုတ်ဘက်ကဆွေးနွေးဖို့ပြင်ဆင်ထားပေမဲ့ကျွန်းပေါ်နေတဲ့ဆောင်ရွက်မှုတွေကိုတော့နောက်ဆုံးမှမဟုတ်ဘူးဆိုတာမျိုးပြောကြားခဲ့ပါတယ်။ဒီလိုလို့ရဟာဒီတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့အပြည့်အဝသက်ဆိုင်နေတယ်လို့သူကပြောကြားခဲ့တာပါ။ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကြားမှာရေပိုင်နဲ့အငင်းပွားနေကြတဲ့ Spratly ကျွန်းစုတွေနေရာမှာတရုတ်ကသူတို့ပိုင်နယ်မြေတွေဖြစ်အောင်လို့အရှိန်မြှင့်ဆောင်ရွက်နေတာဖြစ်ပါတယ်ရှင်။
နီပေါ်နိုင်ငံမှာအင်ကာနီကငင်းကယ်ဆေးဆောင်ရင်ပြတ်ကျသွားတဲ့အမေရိကန်ရဟယင်ပေါ်ပါသူရှိဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ခဲ့တယ်လို့နီပေါ်စစ်ဖက်ကပြောပါတယ်။ရဟယင်ပြတ်ကျတဲ့တောင်ထူးတတ်တဲ့ဒေသမှာအမေရိကန်နဲ့နီပေါ်စစ်တပ်ကအဖွဲ့တွေရောက်နေပြီးဘာကြောင့်အခုလိုရဟယင်ပြတ်ကျခဲ့တယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေပါတယ်။သုံးရက်ကြာပြီးတဲ့နောက်ရဟယင်အပျက်စီးပိုင်းစားတွေကိုမနေ့ကတောက်ကြာနေမှာနီပေါ်ရှာဖွေရေးအဖွဲ့ကတွေ့ခဲ့တာပါ။အမေရိကန်ဒုတိယပုဂ္ဂိုလ်ကြီးဂျွန်ဝက်စလာကရဟယင်ပေါ်မှာအမေရိကန်ကန်တက်တပ်ဖွဲ့ဝင်6ဦးနဲ့နီပေါ်တပ်ဖွဲ့ဝင်2ဦးပါဝင်တယ်လို့တောက်ကြာနေ့ကတီးပြီးပြောဆိုပါရတယ်။ဒါပေမဲ့ဘယ်သူပေါ်ဝါးတွေဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး။မိတ်ဆွေတွေလိုအပ်နေချိန်မှာအမေရိကန်အနေနဲ့နီပေါ်မှာအကူအညီပေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်းသူကဆိုပါရတယ်။ဝါရှင်တန်ဒီစီမှာလည်းသမ္မတဘရိုက်အိုဘားမားကကိုကျိုးမင်းငယ်ပဲလိုအပ်နေတဲ့အကူအညီတွေကိုပေးခဲ့တဲ့ရဟယင်ပေါ်ပါသူတပ်ဖွဲ့ဝင်တွေအတွက်ဝန်ထမ်းကြောင့်ပြောဆိုခဲ့ပါရယ်ငလင်တန်ကြောင့်ဝေးလံခေါင်ဖျားတဲ့ဒေသမှာပေးဒုက္ခအတီးရောက်နေသူတွေကိုကယ်ဆယ်ဖို့တွားရင်အသက်ဆုံးရှုံးခဲ့တဲ့အမေရိကန်နဲ့နီပေါ်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေနဲ့အတူထပ်တူကြေကွဲမိပါတယ်လို့လည်းသမ္မတကပြောပါရယ်ခင်ဗျာ
လွှမ်းမောင်းခိုရီပင်လယ်ထဲမှာဆွန့်ပစ်ထားခဲ့ကြတဲ့လေစည်းပြေးတွေအသက်ကိုကယ်တင်နိုင်ရေးဆောင်ရွက်ဖို့အရှိတောင်အရှအစိုးရတွေကိုအမေရိကန်ကတိုက်တွန်းခဲ့ပါရယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာလှေစည်းပြေး 8,000 လောက်ကပ်ပလီပင်လယ်နဲ့မာလကာရေလက်ကြားကပင်လယ်ပြင်ထဲမှာသင်္ဘောတွေနဲ့မျောနေတယ်လို့ခန့်မှန်းရပါတယ်။ပင်လယ်ထဲမှာရှိနေကြတဲ့နိုင်ငံပြောင်းလာသူတွေကိုအမြန်ဆုံးကယ်တင်ဖို့ဒေတာရင်းနိုင်ငံတွေအနေနဲ့အားထုတ်ဆောင်ရွက်ဖို့အတွက်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးပြောခွင့်ရသူ Jeff Rath ကတောက်ကြနေတော့ကပုံမှန်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားခဲ့ပါတယ်။
This is an emergency that we believe needs to be addressed with appropriate speed and resolve through a regionally coordinated effort to save the lives.
အခုအညီလိုအပ်နေတဲ့နိုင်ငံပြောင်းလာသူနဲ့ခိုလုံခွင့်တောင်းခံလာသူထောင်ထဲချီအသက်တွေကိုကယ်ဆယ်ဖို့အတွက်ဒေသရင်းမှာမြန်မြန်ဆန်ဆန်ပူးပေါင်းပြီးတော့ညှိနှိုင်းကြပြီးအပြေရှားဖို့အရေးတကြီးလိုအပ်နေပြီလို့အမေရိကန်အစိုးရကယုံကြည်တဲ့အကြောင်းပြောခွင့်ရသူ Jeff Rath ကပြောသွားတာဖြစ်ပါတယ်။ လေစည်းပြေးလာသူအများစုကသူတို့ဟာမလေးရှားနိုင်ငံကိုသွားဖို့အတွက်လူမောင်ခိုတွေနဲ့စူးစမ်းကြတာဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့မလေးရှားနဲ့အင်ဒိုနီးရှားထိုင်းနိုင်ငံတွေဟာရိုဟင်ဂျာတွေပါလာတဲ့သင်္ဘောတွေကိုသူတို့ရေပိုင်နက်တွေထဲကိုဝင်လာခွင့်မပေးဘဲပြန်ပြီးတော့နှင်ထုတ်ခဲ့ပါတယ်။ဖိလစ်ပင်းထဲမှာဒုက္ခရနေသူတွေကိုကယ်တင်ဖို့အတွက်ကသက်ဆိုင်တဲ့နိုင်ငံတွေမှာတာဝန်ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းပြောကြားခဲ့ပါတယ်ရှင်။
လာမယ့်သတင်းပတ်တွေအတွင်းလက်တင်အမေရိကလေးနိုင်ငံကိုတွားရောက်မဲ့ခီးစဉ်မှာတရုတ်ဝန်ကြီးချုပ်လီကက်ချင်းဟာကုန်သွယ်ရေးသဘောတူညီမှုတော်များများကိုလက်မှတ်ရေးထိုးဖို့ရှိနေပါတယ်။တရုတ်နိုင်ငံရဲ့ One Belt and One Road လို့ခေါ်တဲ့ပိုလန်မကိုအခြေခံတဲ့အာရှဥရောပစီးပွားရေးချိတ်ဆက်ဆောင်ရွက်ဖို့ကဏ္ဍဦးအစီအစဉ်ဟာသူတို့ရဲ့ဒေတာတွေမှာဘလို့သက်ရောက်မှုရှိမလဲဆိုတာကိုလည်းလက်တင်အမေရိကန်ပညာရှင်တွေကစောင့်ကြည့်နေပါတယ်။ပီရူးနဲ့ချီလီနိုင်ငံကဂျီနီအာဂျင်တီးနားနဲ့ဘရာဇီးယားပဲတွေကိုတရုတ်နိုင်ငံကဝယ်ယူနေပြီးလွန်ခဲ့တဲ့နှစ်ကုန်ပိုင်းအထိလက်တင်အမေရိကမှာယင်းဒီမြို့နိုင်ငံကဒေါ်လာဘီလီယံ100ကျော်ရှိတယ်လို့လက်ထောက်တရုတ်ကုန်သွယ်ရေးဝန်ကြီးထောင်ဒိုချီကိုကိုကာပြီးဖော်ပြထားပါတယ်ဇန်နဝါရီလကလက်တင်အမေရိကန်ခီးစဉ်အတွင်းမှာလဲတရုတ်သမ္မတရှီဂျင်ပင်ကနောက်လာမယ့်10နှစ်အတွင်းမှာနောက်ထပ်ဒေါ်လာ250ဘီလီယံလောက်ယင်းဒီမြို့နယ်မှာဖြစ်တယ်လို့ပြောပါတယ်ဝန်ကြီးချုပ်လီရဲ့လေးနိုင်ငံခီးစဉ်အတွင်းစက်မှုထုတ်ကုန်ကဏ္ဍအခြေခံအဆောက်အဦလွတ်လပ်တဲ့ကုန်သွယ်ခွင့်စုံနည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတင်နန်းနဲ့ငွေကြေးအထောက်ကူစတဲ့အကြောင်းတွေကိုဆွေးနွေးမှာဖြစ်တယ်လို့တန်ကသတင်းတော်တွေကိုပြောပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အီဂျစ်နိုင်ငံမှာ2012ခုနှစ်တုန်းကအကြီးအကျယ်ထောင်တွေဖောက်မှုနဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုအီဂျစ်တရားရုံးတစ်ခုကတည်တံချလိုက်ပါတယ်။အဲဒီအချိန်တုန်းကသမ္မတဟော့စနီမူဘာရက်အပေါ်လူမှုဆန္ဒပြမှုတွေအတွင်းမှာထောင်တွေကိုဖောက်မှုမှာပါဝင်ပတ်သက်နေသူတရားကျော်ကိုလည်းကိုင်ရိုမြို့တရားရုံးမှာဒီကနေ့တည်တံတွေချမှတ်ခဲ့ပါတယ်။သမ္မတဟောင်းမော်စီအာနာယထားစဉ်2012ခုနှစ်တုန်းကသမ္မတအိမ်တော်အပြင်မှာဆန္ဒပြသူတွေကိုဖန်စီနှိပ်ဆက်ဖို့အမိန်ပေးမှုနဲ့သူ့ကိုအရင်တည်းကထောင်ဒဏ်အနှစ်20ချမှတ်ထားပြီးဖြစ်ပါတယ်။ဒီကနေ့စနေနေ့မှာတရားရုံးကထပ်ပြီးတော့အမိန်ချလိုက်တဲ့တည်တံနဲ့ပတ်သက်လို့အီဂျစ်နိုင်ငံရဲ့ Grand Mufti ဘာသာရေးအကြီးအကဲကဇွန်လ2ရက်နေ့မှာနောက်ဆုံးဆုံးဖြတ်ချက်ပေးမှာဖြစ်ပါတယ်။သမရဟောင်းမော်စီဟာတချို့လုံမှုတွေနဲ့လည်းတရားစွဲခံထားရပါတယ်။ Muslim Brotherhood အဖွဲ့ခေါင်းဆောင်နဲ့ထောက်ခံသူ12ယောက်ကိုလည်းငြိမ်းချိန်ချောက်မှုအကြမ်းဖက်မှုတို့နဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။အီဂျစ်နိုင်ငံရဲ့ပထမဆုံးဒီမိုကရေစီနီးကျရွေးကောက်အနိုင်ရခဲ့တဲ့သမ္မတမိုဟာမက်မော်စီဟာအာဏာအလွဲသုံးစားလုပ်တယ်လို့စွပ်စွဲပြီးတော့ပြည်သူတန်းနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်မှာအီဂျစ်စစ်တပ်က2013ခုနှစ်မှာသူ့ကိုဖြုတ်ချအာဏာသိမ်းခဲ့ပါတယ်။အဲဒီအချိန်တည်းကလက်ရှိမှာသမ္မတဖြစ်နေတဲ့စစ်တပ်အကြီးအကဲဟောင်းအဗ်ဒယ်ဖာတာ LCC အစိုးရက Muslim Brotherhood အဖွဲ့ဝင်တွေနဲ့ထောက်ခံသူထောင်ပေါင်းများစွာကိုဖမ်းဆီးထောင်ချခဲ့ပါတယ်ရှင်။
Boston Marathon အပြည့်ပြိုင်ပွဲကိုပုံခွဲတက်ခဲ့တဲ့ Joker Zanayev ဟာသူ့ပေါ်တည်တံစီရင်မဲ့ရက်ကိုဆောင်ဆိုင်နေပါပြီ။လွန်ခဲ့တဲ့နှစ်နှစ်ကလူ3ယောက်တည်ဆွန်းခဲ့ပြီး264ယောက်ဒဏ်ရာရခဲ့တဲ့ပုံခွဲတက်ခဲ့မှုကြောင့်တောက်ကြာနေ့မှာသူ့ကိုဂျူရီဖွဲ့ကတည်တံချမှတ်ခဲ့တာပါ။ပုံခွဲတက်ခဲ့မှုကြောင့် Cheryl ဆုံးရှုံးခဲ့သူတာနှစ်ယောက်ရဲ့မိခင်ကတော့ဒီဆုံးဖြတ်ချက်ဟာသူ့မိသားစုအပေါ်မှာတရားမျှတပါတယ်လို့ယူဆကြောင်းပြောပြီးဒီအမှုအပေါ်မှာလေးလေးနက်နက်စဉ်းစားဆုံးဖြတ်ခဲ့တဲ့ဂျူရီလူကြီးတွေကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။ဒီအမှုကိုကန်ခဲ့တဲ့တရားလို့ရှင်းနေ Carmen Ortiz က Zanayev မှာ American တွေကိုမုန်တီးပြီးရဲရဲဆက်ဆက်တက်ဖြတ်ကျူးလွန်ခြင်းနဲ့အတွေ့အမျိုးရှိနေတယ်လို့ဆိုပါတယ်။ Zanayev ဟာအကိုဖြစ်သူ Tamlan ရဲ့စီယုံတင်သွင်းမှုကြောင့်အခုလိုမျိုးလှုပ်ဆောင်ခဲ့ရတဲ့ဆိုတဲ့ခုခံခြေပမှုတွေကိုလည်းတရားလိုရှိနေကပြပြသားသားခြေဖြတ်နိုင်ခဲ့ပါရတယ်။တာမလင်ကတော့ဘုံခွဲတိုက်ခိုက်မှုအပြီးသိမ့်မကြခင်မှာပဲရဲတွေနဲ့ရင်ဆိုင်ပစ်ခတ်မှုအတွင်တည်ဆုံသွားပါရတယ်။ဇာနာယက်ကိုတည်ရန်စီရင်မဲ့ရမတက်ခတ်မှတ်ခင်မှာသူ့ရဲ့ရှင်းနေတွေကအတနာခံစားတင်သွားနိုင်ပွဲရှိတယ်လို့လေးလာသုံးသပ်သူတချို့ကမျှော်လင့်ထားကြပါရခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပါကစ္စတန်နဲ့နယ်စပ်နားမှာခီးသည်ဒါဇင်နဲ့ချီကိုတာလီဘန်တွေဖမ်းဆီးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရတယ်။အရှေ့တောင်ဘက်ပါတီယာနေမြေတဲကစာအီခရင်ခရိုင်မှာခီးသည်တွေဖမ်းဆီးခံသွားရတာဖြစ်ပါတယ်။ယာနဲ့ချီရှိတဲ့တာလီဘန်တွေဟာနိုင်တော်တော်ကြကြအချိန်ယူပြီးတော့မော်တော်ရဲ့အဆင့်30လောက်ကိုတားဆီးစစ်ဆေးခဲ့ပြီးတဲ့နောက်ကားတွေနဲ့ခီးသည်ဒါဇင်နဲ့ချီကိုဘယ်မှမသိတဲ့စီကိုမောင်းနှင်ခေါ်သွားတယ်လို့အဲ့ဒီနယ်ဘက်ကအာဏာပိုင်တွေနဲ့ဒေသခံတွေကပြောပါတယ်။သူတို့ဒဇာခံအဖြစ်ခေါ်သွားသူ အယောက်30လောက်မှာအရေးပါတဲ့အာဖဂန်တာဝန်ရှိသူ၈ယောက်ပါတယ်လို့တာလီဘန်ပြောခွင့်ရသူကပြောကြပါတယ်အစိုးရတာဝန်ရှိသူတွေပြောနေတယ်လို့အမျိုးသမီးနဲ့ကလေးငယ်တွေလည်းမပါဘူးလို့ဆိုပါတယ်ရှင
်
ထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခုကတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်ဒေသရင်းပြဿနာတရဖြစ်လာတဲ့လှေစည်းပြေးရိုဟင်ဂျာအရေးကိစ္စကိုအရှိတောင်အာရှနိုင်ငံတွင်ပူးပေါင်းညှိနှိုင်းအဖြေရှာကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ကပ်ပလီပင်လယ်အော်ထဲလှေတွေနဲ့မျောနေတဲ့ဒီဒုက္ခသည်တွေကိုလိုအပ်တဲ့အကူအညီတွေပေးချဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတောင်းဆိုထားပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ရှင်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလာတယ်လို့ယူဆကြတဲ့လီစီပြေးရိုဟင်ဂျာနဲ့ဘင်္ဂလီတထောင်ကျော်ကိုကပ်ပလီပင်လယ်အော်နဲ့မလကရေလက်ကြားတဝိုက်လှေနဲ့မျောနေတော့တောက်ကြံလေးကရှားပွေတွေ့ရှိခဲ့ပြီးနောက်မှာနိုင်ငံရွှေပြောင်းအခြေချဖို့စ조사နေတဲ့အဲ့ဒီလီစီမျောဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်တာဖြစ်ပါတယ်။အစ်တော်အာရှဒေသတွင်းပြဿနာတရက်ဖြစ်လာနေတဲ့လီစီပြေးရိုဟင်ဂျာအရေးကိစ္စကိုဒေသတွင်းနိုင်ငံတွေပူးပေါင်းညှိနှိုင်းအဖြေရှာကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Jeff Reck ကပြောဆိုလိုက်တာပ
ါ We urge the countries of the region to work together quickly first and foremost to save the lives of migrants now at sea who are in need of an immediate rescue effort This is an emergency that we believe needs to
အခုညီလိုအပ်နေတဲ့နိုင်ငံရွှေပြောင်းလူတွေနဲ့ခေလုံခွင့်တောင်းခံလာသူထောင်ချီတဲ့လူတွေရဲ့အသက်ကိုကယ်ဆယ်ဖို့ဒေတာရင်းမှာမြင်မြန်ဆန်ဆန်ပူးပေါင်းညှိနှိုင်းအဖြေရှာကြဖို့အရေးကြီးလိုအပ်နေပြီလို့အမေရိကန်အစိုးရကယုံကြည်ပါတယ်
။အင်ဒိုနီးရှားနိုင်ငံအာချေးဒေတာကိုလက်တလောရောက်လာသူရိုဟင်ဂျာတွေကတူကတော့သူတို့ရဲ့ဥတီချက်ဟာမလေးရှားနိုင်ငံဖြစ်ပြီးပင်လယ်ထဲမျောပြီးဒုက္ခရောက်နေခြင်းမှာအာချေးငါးဖမ်းလီကကယ်တင်ခဲ့လို့သာသူတို့အာချေးကိုရောက်နေတာဖြစ်ကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။လေစီပြေးလာသူအများစုကသူတို့ဟာမလေးရှားနိုင်ငံကိုသွားဖို့ကြိုးစားတာဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကတော့ရိုဟင်ဂျာတွေပါလာတဲ့တင်မောတွေကိုသူတို့နိုင်ငံတွေထဲဝင်လာခွင့်မပေးဘဲပြန်ပြီးနှင်ထုတ်ခဲ့ပါတယ်။ပင်လယ်ထဲမှာဒုက္ခရောက်နေသူတွေကိုကယ်တင်ဖို့အတွက်သက်ဆိုင်ရာနိုင်ငံတွေမှာတာဝန်ရှိတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကလည်းပြောကြားခဲ့ပါတယ်။လေစီပြေးဒုက္ခသည်တွေကိုယာယီခိုလုံခွင့်ပေးဖို့အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကထိုင်းနိုင်ငံသား၏ဝန်ကြီးကိုတိုက်တွန်းခဲ့ကြောင်းလည်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Jeff Reck ကပြောပါတယ်
We remain deeply concerned about the urgent situation faced by thousands of Rohingya and Bangladeshi migrants at sea in Southeast Asia. The secretary called his Thai counterpart last night.
ရှင်းလင်းအားရပင်လေတဲ့ဒုက္ခရောက်နေတဲ့ထောင်ကျော်တဲ့ဘင်္ဂလီနဲ့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အရေးပေါ်အခြေအနေကိုအမေရိကန်အနေနဲ့အထူးစိုးရိမ်မိပါတယ်။ဝန်ကြီးဂျွန်ကယ်ရီကလည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကိုကြာပြင်းနေညကဆက်သွယ်ပြီးနိုင်ငံရွှေ့ပြောင်းလူတွေကပ်ပလီပင်လယ်အော်တွေကရင်ဆိုင်နေရတဲ့အခြေအနေကိုဆွေးနွေးခဲ့တယ်လို့သူတို့ကိုဘလုံမျိုးယာယီခေလုံခွင့်ပေးနိုင်မလဲဆိုတော့ဖြစ်နိုင်ခြေတွေကိုလည်းဆွေးနွေးခဲ့ပါတယ်။မေလ29ရက်နေ့ကျရင်ထိုင်းနိုင်ငံကတာဝန်ယူကျင်းပမဲ့ညီလာခံမှာလည်းလူသားချင်းစာနာမှုအကူအညီကိစ္စကိုဒေတာရင်းမှာရှိတဲ့အမေရိကန်သံတမန်ကြီးတွေကသက်ဆိုင်ရာအစိုးရတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်
။ရိုဟင်ဂျာဆိုသူတွေဟာမြန်မာနိုင်ငံမှာမရှိကြောင်းနဲ့ရိုဟင်ဂျာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်ဆိုရင်မြန်မာနိုင်ငံကအဲ့ဒီညီလာခံကိုတက်ဖို့အကြောင်းမရှိဘူးလို့သမရာယုံပြောခွင့်ရသူက VOA နဲ့တီးသန့်မေးမြန်းစင်မှာပြောဆိုခဲ့ပါတယ်။လောလောဆယ်အင်ဒိုနီးရှားနိုင်ငံမှာကယ်တင်ထားတဲ့ဘင်္ဂလီနဲ့ရိုဟင်ဂျာတွေကို UNHCR ကုလသမဂ္ဂဒုက္ခသည်အေဂျင်စီကတွေးဆခဲ့ပြီးဘင်္ဂလီတွေကတော့သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လူကြောင်းပြောကြပေမဲ့ရိုဟင်ဂျာဆိုသူတွေကတော့သူတို့ကိုမြန်မာနိုင်ငံကပြန်လက်ခံမှာမဟုတ်တဲ့အတွက်သူတို့အနေနဲ့နိုင်ငံရေးခိုလုံခွင့်ရှောက်လူကြောင်းတောင်းဆိုခဲ့ပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းရိုဟင်ဂျာ13,000ကျော်ဟာအခြားနိုင်ငံတွေမှာအခြေချခွင့်ရဖို့မိမိတို့ဒေသကနေထွက်ပြေးခဲ့ကြကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီကစည်းရင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။တော်ရှိမြခင်မုံတိုင်းငလျင်စတဲ့ဒီသဘောကပီးတွေဟာမထင်မှတ်တလို့ဝင်ရောက်တတ်တယ်လို့ပဲအတိုင်းအတာမှန်းဆဖို့ခက်တာကြောင့်ကဲစဲကူညီရေးအတွက်မဖြစ်ခင်ကတည်းကကြိုတင်ပြင်ဆင်မှုတွေလိုအပ်ပါတယ်မြန်မာနိုင်ငံအတွေ့အကြုံရဆိုရင်လေဒီလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းက Nuggets မုံတိုင်းတန်ခံမှုမှာကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ရောမုံတိုင်းအလွန်ကာလစီမံခန့်ခွဲမှုအားနည်းကြောင့်နေကြောင်းမှာထိခိုက်သက်ရောက်မှုဟာအတန်းအဆကြီးမားခဲ့ရပါတယ်ဒီအတွေ့အကြုံတွေရောနိုင်ငံတကာအတွေ့အကြုံတွေကိုပါမူတည်ပြီးတော့ မြန်မာနိုင်ငံအနေနဲ့ disaster management လို့ခေါ်တဲ့ကပ်ဘေးကျရောက်မှုကယ်ဆယ်ရေးလုပ်ငန်းတွေကိုကြိုတင်စီမံပြင်ဆင်ဆောင်ရွက်မှုတွေဘလောက်အထိလုပ်ထားနိုင်ပြီလဲဆိုတာကိုအခုဒီလာမယ့်စနေညပိုင်းဒက်အလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ VOA ကိုပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားနိုင်ပါလေ။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်လို့ရတယ
်။အခုည9နာရီထက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးချဖို့ကိုလည်းထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်။ကယားပြည်နယ်အစိုးရကနေတဆင့်ကရင်နီအမျိုးသားထုတ်တရေးပါတီရဲ့စစ်အင်အားနဲ့နဲလက်စီယုံရီခီးစဉ်ကိုသမရဦးသိန်းစင်ပါဝင်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ကနေတက်မတော်ကကကြီးရဲ့မူအရခွင့်ပြုချက်မပေးတဲ့အကြောင်းပြည်နယ်အစိုးရကအကြောင်းပြန်လာတယ်လို့ KNPP ဆက်ဆံရေးယုံတာဝန်ခံတွေကပြောပါတယ် KNPP အနေနဲ့လည်းဒေတာရင်းစီရေးတင်းမာလာမှာကိုမလိုလားလို့စစ်အင်အားနဲ့စီယုံရီခီးစဉ်ကိုပါတီဗဟိုကော်မတီအစည်းအဝေးဆုံးဖြတ်ချက်အရဖျက်သိမ်းလိုက်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကရင်နီမျိုးရာတုတ်သက်ရေးပါတီကနေတောင်းဆိုထားတဲ့ကယားပြည်နယ်ရှားတော်မြို့နယ်တွင်မှာစင်အားနဲ့နယ်လက်စီယုံရီခီးစဉ်ကိုသမရဦးသိန်းစင်အပါဝင်တမတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်တို့ကနေခွင့်ပြုချက်မပေးကြောင်းကယားပြည်နယ်စိုးရကနေတဆင့်အကြောင်းကြားလာတယ်လို့ KNPP လွန်ကော်မြို့နယ်ဆက်ဆံရေးယုံတာဝန်ခံခူးညီးရယ်က VOA ကိုခုလိုပြောပါတယ်
ဒါကတော့ဒါကသမုန်းလေဒီနယ်လူကြီးပေါ့ဆက်ကတူတော့သမတာရောတာထုတ်ပေါ့အဲ့ဒါသူ့ကိုပြနိုင်တဲ့တော့ပေါ့ဒီသွားလို့ဆိုရောက်ဘူးလို့သွားပါတယ်နဲ့ဆေးရည်တော့သူ့ကိုပြနိုင်တဲ့တော့သူကသူ့ချိန်နဲ့ဒီတာထုတ်ကသူ့စမတော်ရဲ့ဆက်ကစီမူရလို့လည်းနဲ့ချက်တော့တော့လာပြီးရှိူဆိုတော့တော့တက်ချက်နဲ့ဆိုတော့သူ့ကိုပြလက်တော့တမလို့တက်ချက်ခေါ်ရပေါ့
သမရကနေခွေးမပြူကြောင်းကိုကြရပြင်းတဲ့လုံကြုံရင်းနဲ့နယ်စပ်ရေးရဝန်ကြီးဘူမှုကြီးစော်မျိုးတင်အပါဝင်ပြည်နယ်စိုးရဖွဲ့ကနေဒီဗုဒ္ဓဟူးနေ့မှာခေါ်ယူတွေ့ဆုံပြောဆိုခဲ့တာပါ KNPP ကနေစင်အား200ခန့်နဲ့ကြရပြင်းတဲ့ရှားတော်မျိုးနယ်တွင်စီယုံရေးခီးစဉ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလ9ရက်နေ့ကလူအင်အားခွဲစီယုံရေးစင်ခွေးပြူဖို့ကြရပြင်းတဲ့စိုးရကိုတောင်းဆိုတဲ့အပေါ်မှာနေပြည်တော်စိုးရကနေခွေးမပြူကြောင်းအကြောင်းကြားလာတာလည်းဖြစ်ပါတယ်နယ်လက်ကွင်းစင်းမဲ့ KNPP တပ်ဖွဲ့ဝင်တွေနဲ့ဒေသအခြေစိုက်မြန်မာစစ်တပ်တို့ကြားတင်းမာမှုတွေဖြစ်ပွားပြီးဒေသခံပြည်သူတွေစိုးရိမ်မှုများမဖြစ်ပွားစေလိုတဲ့အနေနဲ့ KNPP တပ်ဖွဲ့တွေကိုပြန်လည်ဆုတ်ခွာဖို့မနေ့ကကျင်းပတဲ့ KNPP ဗဟိုကော်မတီစည်းဝေးကနေဆုံးဖြတ်ချက်ချလိုက်တယ်လို့လဲ KNPP သွင်းရမှုဦးအောင်စန်းမြင့်ကပြောပါတယ်
ကျွန်တော်စနေရနေ့မှာတာတွေကိုပြန်ပြီးခေါ်လိုက်မယ်ဆိုတော့အဲ့လိုမျိုးကျွန်တော်ပို့ကော်မီရတော့ဆုံးဖြတ်ချက်ချလိုက်တယ်လို့ဆိုတော့သူကလည်းကျွန်တော်ဒီကြောင့်နည်းသွားတာကိုဘောပူနာဆိုတဲ့ကျွန်တော်ချက်ချောင်းနားမှာသူတို့တက်ရလာယူတာကတ်ထားတယ်လေ
KNPP အနေနဲ့ကတော့ပြည်လုံးကျွတ်ညီလာခံကျင်းပနိုင်ဖို့အတွက်အခုလိုနယ်လက်စည်းရုံးရေးဆင်းဖို့စီစဉ်နေတာဖြစ်ပါတယ်ပြည်လုံးကျွတ်ညီလာခံကျင်းပဖို့ကိုကြရပြည်နယ်ဆွေရကနေခွင့်ပြုထားပြီးလွယ်ကော်မြို့နယ်မြို့တော်ခန့်မှကိုလည်းအသုံးပြုခွင့်ပေးထားပေမဲ့ပြည်လုံးကျွတ်ညီလာခံကျင်းပဖို့နေ့ရက်နဲ့နေရာကိုတော့အတိပြုမတ်မှတ်ရသေးပါဘူး KNPP အနေနဲ့ကတော့လာမယ့်ရွေးကောက်ပွဲနဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်ဒေသခံပြည်သူတွေကိုရှင်းပြဖို့ရည်ရွယ်ချက်နဲ့စီယုံရီခီးလှုပ်ဆောင်တာဖြစ်တယ်လို့ KNPP သွင်းရမှုဦးအောင်စန်းမြင့်ကပြောပါတယ
်။2015မှာကျွန်တော်ရေကောက်ပွဲကိုလည်းကျွန်တော်လုပ်တော့မယ်။နောက်ပြီးမှကျွန်တော်ဒီ SC ကလည်းရှိဖို့တွားနေတယ်။လက်ရှိနိုင်ငံရေးရှင်တွေကိုကျွန်တော်ပြည်သူလူထုတွေကိုကျွန်တော်ဆက်ပြဖို့လိုတယ်။ရှင်းပြဖို့အတွက်ကျွန်တော်စီယုံရီခီးကိုလောက်တာလို့ရှိတယ
်။ KNPP ရဲ့နယ်လက်စီယုံရီခီးစဉ်အတွက်မေလ9ရက်နေ့တုန်းက KNPP ကိုယ်စားလှယ်တွင်နဲ့ကြရပြည်နယ်အစိုးရအဖွဲ့တို့ကနေလွယ်ကော်မြို့မှာတွေ့ဆုံဆွေးနွေးခဲ့ရမှာခရီးစဉ်တွင်တပ်ဆိုင်ရာရဲသားဖွဲ့ဝင်တို့နဲ့ကျမ်းမာရေးဝန်ထမ်းတို့ကပါတဘာတဲ့ထည့်သွားပေးဖို့အကြမ်းဖြင့်သဘောတူညီမှုရရှိခဲ့ပေမဲ့ခရီးစဉ်ကိစ္စကိုတော့တမတော်ကကကြီးကနေခွေပြူချက်ရမှသာအကောင့်တွေဖော်နိုင်မယ်လို့ပြည်နယ်ဆိုရဘက်ကပြောဆိုခဲ့ပါတယ်။မေလ6ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာတော့ KNPP ရဲ့စီယုံရီခရီးစဉ်လှုပ်ဆောင်ချက်တွေကြောင့်ဒေသတွင်းခြေနေရှုပ်ထွေးပြီးငင်းချမ်းရေးထိခိုက်မဲ့အရေးဒေသခံတွေကစိုးရိမ်ပူပန်နေတယ်လို့ရေးသားဖော်ပြထားပါတယ်။ဒီလိုအစိုးရသတင်းစာဖော်ပြချက်တွေနဲ့ပတ်သက်လို့ KNPP ဘက်ကမေလ23ရက်နေ့တုန်းကလွိုင်ကော်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ KNPP ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဖွဲ့ဝင်ဖြစ်ပြီးမြန်မာအစိုးရနဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စက်ရေးဆွေးနွေးနေတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စက်ရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCD ဖွဲ့မှလည်းပါဝင်နေပါတယ်။ကယင်းနေမျိုးရာတိုးတက်ရေးပါတီဟာ2012ခုနှစ်ဇွန်လ9ရက်နေ့မှာမြန်မာအစိုးရနဲ့ပနမပြည်ထောင်စုအဆင့်အပြစ်ခံရက်စက်ရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ကယင်းနေလက်နက်ကိုင်ဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းအိမ်ပြောပြပေးခဲ့တာပါအခုကတော့သတင်းထောက်တဦးကိုအာနာပိုင်တို့အမှုဖွင့်လိုက်ပြန်တဲ့အကြောင်းပြောပြပေးပါမယ်ပြီးခဲ့တဲ့2014ခုနှစ်နိုဝင်ဘာလ2ရက်နေ့ International Day to End Impunity နေ့ဆုတောင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့သတင်းထောက်မတ်ရွှေမှုံကိုကြောက်တရားရဲစခန်းကဒီကနေ့မှာပဲစီတန်လှည့်လည်ခွင့်ဆိုင်ရာပုံမှန်19နဲ့အမှုဖွင့်လိုက်ပါတယ်မြန်မာ Channel 1ကွန်ရက်ကဦးဆောင်ပြီးမြန်မာနိုင်ငံတွင်းနှစ်ရှည်ထောင်နှံကြခံရသူသတင်းသမားတွေအပါအဝင်မီဒီယာလွတ်လပ်ခွင့်ဖိနှိပ်ခံရမှုတွေနဲ့ပတ်သက်လို့သတင်းသမားတွေငြင်းချမ်းစွာစုဝေးတောင်းဆိုခဲ့ကြတာဖြစ်တယ်လို့စင့်ခေါ်ချင်းခံရတဲ့သတင်းထောက်ကပြောပါရယ်အသေးစိတ်ကိုတော့မဆုမုံကဆက်သွယ်မေးမြန်းထားပါရယ်ရှင
်ပြီးခဲ့တဲ့2014ခုနှစ်နိုဝင်ဘာလ2ရက်နေ့မှာကြာရောက်ခဲ့တဲ့ International Day to End Impunity နေ့အထိမ်းအမှတ်ရန်ကုန်မြို့မြို့တော်ခန်းမရှိနယ်စူးလေစေရီတော်မှာဆုတောင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့အာဏာပိုင်တွေကိုတာဝန်ခံခွင့်ပြုမိတ်တောင်းခဲ့သူသတင်းထောက်မတ်ရွှေမုံကိုကျောက်တရားရဲစခန်းကနေစီတန်းလှည့်လည်ခွင့်ဆိုင်ရာပုံမှန်19နဲ့အမှုဖွင့်လိုက်ပါတယ်။ဒီကနေ့မှာပဲကျောက်တရားရဲစခန်းမှာခေါ်ယူစစ်ဆေးမေးမြန်းမှုတွေပြုလုပ်ခဲ့ပြီးတော့ကိုပိုင်ခံဝင်ပေးခဲ့တဲ့အကြောင်းသတင်းတောက်မတ်ရွှေမုံကပြောပါတယ်
။ဟိုရွှေမုံတို့လုပ်ခဲ့တာကဒီ World Impunity Day ကနိုဝင်ဘာလ2ရက်2014ပေါ့နော်။အဲ့မတိုင်ခင်5ရက်လောက်လိုကနေခွင့်ပြုမိတ်တင်ခဲ့တာလေ။အဲ့ဒီဟာကိုသူတို့ကဒီနိုဝင်ဘာလ20ရက်နေ့2014နေ့ကအမှုဖွင့်နေတဲ့ဟိုရွှေမုံတို့ကတော့မသိခဲ့ဘူး။ဒါပေမဲ့အခုဒီ16ရက်နေ့ကိုပေါ့နော်လာဖို့ဆိုပြီးတော့ပြီးခဲ့တဲ့2ရက်ကမှဟိုဟာစင့်ခေါ်စာပို့တာပေါ့သူတို့ကဖွင့်ထားတာတော့ပမြင်ဆောင်140စီတန်းပုံမှ19
အာဏာပိုင်တွေဘက်ကတရားစွဲဆိုခြင်းပြုမပြုဆိုတဲ့အကြောင်းကြားစာစောင့်ဆိုင်းနေချိန်အတွင်းမှာပဲရှေ့နေဦးကြည်မြင့်ရဲ့ဥပဒေအကြံပေးချက်နဲ့အတူသတင်းတော်မတ်ရွှေမုံအနေနဲ့တရားဥပဒေနှီးလန့်တဲ့အညီဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောပါတယ
်သူတို့ကတော့တတ်မှတ်တဲ့နေရာမှာမသွားလို့လို့ပြောတာပဲတကယ်တမ်းကျတော့ဟိုဆန္ဒဖော်ထုတ်ပွဲကိုမလုပ်ဖြစ်ဘူးမလုပ်ပဲနဲ့ကိုကဒီမှာပဲဆူတောင်းဖျားမှာပဲဒီဗုဒ္ဓဘာသာလူမျိုးရဒီဆူတောင်းပွဲလုပ်မယ်ဆိုပြီးတော့ပဲဒီသတင်းသမားတွေဒုက္ခရောက်နေတဲ့အတွက်ကိုလေဆူတောင်းပွဲပဲလုပ်ခဲ့တာအဲ့ဒီပုံမှာသူတို့ကအခုလိုမျိုးပုံမှန်စကူတက်ပြီးတော့အခုလိုမျိုးဆင်းခေါ်တာပဲ
အာဏာပိုင်တွေရဲ့အပြစ်ကျူးလွန်မှုတွေကိုအရေးမယူခွင့်ပြုပေးထားတာတွေကိုအဆုံးသတ်စေဖို့ရည်ရွယ်တဲ့နိုင်ငံတကာနေ့ International Day to End Impunity နေ့မှာအခုလက်ရှိမြန်မာနိုင်ငံတွင်းသတင်းလွတ်လပ်ခွင့်ချိုးဖောက်ခံနေရဆဲအခြေအနေနောက်နှစ်ရှည်ထောင်နှံတွေကြာခံနေရဆဲသတင်းသမားတွေလွတ်မြောက်ရေးအတွက်မြန်မာ Journalist ကွန်ရက်ကနေဦးဆောင်ပြီးတော့သတင်းသမားတွေကငြင်းငြမ်းစွာစုဝေးဆုတောင်းခဲ့ကြတာဖြစ်တယ်လို့မတ်ရွှေမုံကပြောပါတယ်အာဏာပိုင်တွေကိုတရားဝင်ခွင့်ပြုချက်တောင်းခံခဲ့ပေမဲ့အခုလိုမျိုးသတင်းတောက်မတ်ရွှေမုံကိုဆွဲဆိုထားတဲ့ပုံမှန်19ဟာအခြေခံဥပဒေပါနိုင်ငံသားတွေရဲ့အခွင့်အရေးကိုဥပဒေအရပြန်ပြီးတော့ချိုးဖောက်ထားတဲ့လုပ်ရပ်ပဲဖြစ်တယ်လို့မြန်မာ Journalist ကိုရက်ကအထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကပြောပါတယ
်။အမှန်တော့ဒီကိစ္စကျွန်တော်ကဦးဆောင်ပြီးလုပ်တယ်။ဒါပေမဲ့ခွင့်ပြုချက်ရှင်နေနေမှာမတ်ရွှေမုံကကျွန်တော်အိမ်မှာအားလုံးနဲ့မတ်ရွှေမုံကသွားပြန်တော့အိမ်မှာသူ့နာမည်နဲ့ဟိုစဉ်းကျင်နေတဲ့တော့သူ့ကိုဆွဲတယ်ပေါ့နော်ခေကံဥပဒေကအာမခန္ဓာရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းရှိတာအဲ့ဒါကိုပုံမှန်669နဲ့ပြန်ပြီးတော့ထိန်းချုပ်ထားတယ်ဟာဒါကတော့မီဒီယာသမားတွေတင်မကဘူးတကယ်တခြားသောကြကြလှုပ်ရှားတဲ့လူတွေတခြားသောနိုင်ငံသားတွေလည်းဒီအခွင့်အရေးကိုကာစီခံနေရတဲ့သဘောတော့ရှိတယ်
ပြီးခဲ့တဲ့2014ခုနှစ်ဇွန်လ24ရက်နေ့ကငြိမ်းချမ်းစွာစုဝေးခွင့်နှင့်ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေပြဋ္ဌာန်းခဲ့တဲ့အထက်ဥပဒေပါခွင့်ပြုမိန့်ဆိုတဲ့စကားရက်ကိုခွင့်ပြုချက်ဆိုတဲ့စကားရက်နဲ့အစားထိုးခဲ့ပြီးတော့တပ်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့မှုကနိုင်ငံသားတဦးကဖြစ်စေနိုင်ငံသားအများကဖြစ်စေအဖွဲ့အစည်းတရရက်ကဖြစ်စေခွင့်ပြုချက်ရရှိရန်သတ်မှတ်ချက်များနဲ့အညီတင်ပြလျှောက်ထားချက်ကိုလက်ခံရရှိတဲ့အခါမှာတပ်ဆိုင်ရာမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးရဲ့အတည်ပြုချက်နဲ့ခွင့်ပြုချက်ထုတ်ပေးရမည်ငြင်းငြင်းစွာစုဝေးခွင့်နှင့်ငြင်းငြင်းစွာစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19မှာပါရှိတဲ့6လထက်မပိုတဲ့ထောင်တန်းဆိုတဲ့စကားရက်ကို3လထက်မပိုတဲ့ထောင်တန်းဆိုတဲ့စကားရက်နဲ့အစားထိုးရမည်ဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေအရသမရဦးသိန်းစိန်ကိုရိုင်းလက်မှတ်ရေးထိုးထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
မဆုမုံပြောပြပေးခဲ့တာပါရှင်အခုကတော့မြန်မာကိုယ်စားလှယ်တချို့ကိုအမေရိကန်ပြည်ထောင်စုဒါလက်မြို့ရဲ့ဂုံတူးဆောင်မြို့သူမြို့သားစုတွေချီးမြှင့်ခံရတဲ့အကြောင်းပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာလွှတ်တော်ကိုယ်စားလှယ်တွေနဲ့အရက်ဖက်ခေါင်းဆောင်စုစုပေါင်း12ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုတက်ဆက်ပြည်နယ်မြို့တော်ဒါလက်စ်ရဲ့မြို့တော်ဝင်ကနေဂုံတူးဆောင်မြို့သားစုအသီးသီးပေးအပ်ချီးမြှင့်လိုက်တာပါအမေရိကန်ပြည်နယ်ရွေးကောက်ပွဲတွေကိုလေ့လာဖို့မြန်မာကိုယ်စားလှယ်အဖွဲ့ဟာ3ဘတ်ကြာခီးစဉ်ဖြစ်ရောက်ရှိနေတာလည်းဖြစ်ပါတယ်မတ်အင်ချင်းနိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုခီးစဉ်အတွင်း
ဒါလက်စ်မျိုးရဲ့ဂုံဒူးဆောင်မျိုးသားစုချင်းမြင့်ခင်ရတာနဲ့ပတ်သက်လို့တည်သူလွတ်တော်ကိုယ်စားလှယ်ဦးတင်မောင်ကအခုလိုရှင်းပြပါဗျာ။
ကျွန်တော်တို့ပါလာတဲ့အဖွဲ့ဝင်အားလုံးဒါလက်စ်မျိုးကလည်းပြီးတော့စစ်တပ်ရဲ့အနေနဲ့ဂုံဒူးဆောင်ပေးခြင်းဖြစ်ပါတယ်။ဒါကျွန်တော်တို့အနေနဲ့ကျေနပ်ပါတယ်။ဒါကျွန်တော်တို့ဒါလက်စ်ကပေးတဲ့အတွက်ကြောင့်လည်းကျွန်တော်တို့ကအဲ့မျိုးတွေလည်းအများကြီးကျွန်တော်တို့ဟိုကျေးဇူးတင်ပါတယ်။အဓိကကျွန်တော်တို့ခရီးစဉ်ပါလေအပြည့်အစုံမျိုးပါလေအဲ့ဒီမျိုးသွားဖြစ်နေပါတယ်။
မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာလွှတ်တော်အမတ်တွေရဲ့အခန်းကဏ္ဍကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ပြုတာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးနှွေးထွေးဖို့ရည်ရွယ်ချက်နဲ့ဖြစ်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကပြောပါရယ
်။နိုင်ငံအနေနဲ့ရောလာတဲ့ delegation ရဲ့အဖွဲ့အစည်းတွေရောသူတို့ကနှွေးနှွေးထွေးရင်းနဲ့လေးလေးစားစားလက်ခံကြိုဆိုတယ်ဆိုတဲ့ဂုဏ်ပြုတဲ့သဘောမျိုးတော့ပါပဲ။ဒီဟာရတဲ့အတွက်နောက်တစ်ခါဗီဇာလိစရီပါဆိုဂီဆာရီရမယ်ဆိုတော့မပါပါဘူး
။တောက်ကြနေကတော့ကယ်လီဖိုးနီးယားပြည်နယ်ရွေးကောက်ပွဲတွေဆက်ပြီးလေ့လာခဲ့တဲ့အကြောင်းကိုလည်းဥအောင်ကြည်ညွန့်ကအခုလိုပြောပြပါဗျ။အဲ့
တော့ဒီကြတော့သူလာတဲ့မူရင်းရည်ရွယ်ချက်ဖြစ်တဲ့ electoral system နဲ့ပတ်သက်ပြီးတဲ့ခါကျတော့သူတို့ဒီမှာပြည်နယ်အသီးသီးမှာဘယ်လိုတွေဆောင်ရွက်နေကြလဲ။နောက်သူတို့တွေရဲ့မဲပေးဖို့စနစ်နဲ့မဲပေးဖို့ရတဲ့မှတ်ပုံတင်တဲ့စနစ်ကဘယ်လောက်ထိပြည့်ပြည့်စုံစုံရှိတယ်။နောက်မဲတွေကိုဒီနေ့အခုအလီမာဆိုရင်မဲရီကိုရေတွက်တဲ့ပုံနဲ့ရတဲ့အစားအခုဟိုနောက်ဆုံးကလေ့လာခဲ့ရတာလေအဲ့တော့တို့တို့ရဲ့ဆောင်ရွက်မှုကဘယ်လောက်စီးစနစ်တကျရှိတယ်ဆိုတဲ့အကြောင်းတော့သူ့ကြီးရတယ်အများကြီးရပါတယ
်အမေရိကန်အစိုးရရဲ့ IVLP နိုင်ငံတကာခေါင်းဆောင်မှုအစီအစဉ်နဲ့မြန်မာကိုယ်စားလှယ်အဖွဲ့လာရောက်ဖို့ရန်ကုန်အမေရိကန်တန်ယုံကစီစဉ်ပေးခဲ့တာပါဒီကိုယ်စားလှယ်အဖွဲ့ထဲမှာတည်သူလွတ်တော်ကိုယ်စားလှယ်3ယောက်အမျိုးသားလွတ်တော်ကိုယ်စားလှယ်4ယောက်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်2ယောက်နဲ့လူထုခြေပြုအဖွဲ့အစည်းခေါင်းဆောင်3ဦးစုစုပေါင်း12ဦးပါဝင်ပါတယ်ရှင
်မိုင်းအင်ချင်းနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းထုံမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကတော့စနေနေ့ညနေခင်းအစီအစဉ်နဲ့အဆုံးမသက်သေးခင်ချက်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးပါမယ
်။တရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာအာဏာပိုင်နက်ကိုကာကွယ်ဖို့ချထားတဲ့တနိပ်ထံကမရေမြိုင်ခိုင်မြဲတယ်လို့တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးကဘေကျင်းမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကိုပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးနှစ်ယောက်ဒီကနေ့တွေ့ဆုံခဲ့ပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားဝင်ကြီးကခုလိုပြောခဲ့တာပါ။ဝင်ကြီးကယ်ရီနဲ့ဝန်ကြီးဝန်ကြီးတို့ကြားမှာကုန်သွယ်ရေးမြောက်ကိုရီးယားအရေးအပြင်တောင်တရုတ်ပင်လယ်ထဲမှာပိုင်တဲ့အငင်းပွားမှုကြောင့်ရှိနေတဲ့တင်းမာမှုစတဲ့ကိစ္စအကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။အီဂျစ်နိုင်ငံမှာတော့2011ခုနှစ်တုန်းကအကြီးအကျယ်ထောင်တွေဖောက်မှုနဲ့အီဂျစ်သမ္မတဟာမိုဟာမက်မော်စီကိုအီဂျစ်တရားရုံးတစ်ခုကတေးတန်ချလိုက်ပါတယ်။အဲ့ဒီအချိန်တုန်းကသမ္မတဟော့စနီမူဘာရက်အပေါ်လူထုဆန္ဒပြမှုတွေအတွင်းမှာထောင်တွေကိုဖောက်မှုမှာပါဝင်ပတ်သက်နေသူတရားကျော်ကိုလည်းကိုင်ရိုမြို့တရားရုံးကဒီကနေ့အသေးတံတွေချမှတ်ခဲ့ပါတယ်။မွတ်စလင်ဘရာဒါဟုဒ်အဖွဲ့ခေါင်းဆောင်နဲ့ထောက်ခံသူ12ယောက်ကိုလည်းချင်းချောက်မှုအကြမ်းဖက်မှုတို့မှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။လူမောင်ခိုတွေပင်လယ်ထဲမှာဆုံးဖြတ်ထားခဲ့တဲ့လေစည်းပြေးတွေရဲ့အသက်ကိုကယ်တင်နိုင်ရေးဆောင်ရွက်ကြဖို့အတွက်အရှိတောင်အရှအစိုးရတွေကိုအမေရိကန်ကတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာလှေစည်းပြေး 8,000 လောက်ကပ်ပလီပင်လယ်နဲ့မလကာရေလက်ကြားကပင်လယ်ပြင်ထဲမှာတင်မောတွေနဲ့မျောနေတယ်လို့ခန့်မှန်းရပါတယ်။ပင်လယ်ထဲမှာရှိနေကြတဲ့နိုင်ငံပြောင်းလာသူတွေကိုအမြန်ဆုံးကယ်တင်ဖို့ဒေတာရင်းနိုင်ငံတွေအနေနဲ့အားထုတ်ဆောင်ရွက်ကြဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးပြောခွင့်ရသူကတောက်ချာနေတော့ကပုံမှန်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားခဲ့တာဖြစ်ပါတယ်။ဒီပေါ်မှာတော့အင်ကာနီကကယ်ဆယ်ရေးငရင်ကယ်ဆယ်ရေးဆောင်ရွက်ရင်းပြတ်ကျသွားတဲ့အမေရိကန်ရဟတ်ရင်း6ပေါ်မှာပါသွားသူရှစ်ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကဂျိုးဂေးဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.